COVID-19 ကာကွယ်ဆေးကြိုတင်ရောင်းချဖို့ကြေညာနေတဲ့ထိုင်းပုဂ္ဂလိယဆေးရုံတရုံကိုနိုင်ငံတွင်းကာကွယ်ဆေးအတိမပြုရသေးတဲ့အကြောင်းပြချက်နဲ့ကြေညာရက်ဆိုင်ပေးဖို့ထိုင်းအာဏာပိုင်တွေကတနင်္ဂနွေနေ့ကတားမြစ်လိုက်ပါတယ်။ကြေညာအပိတ်ခံရတဲ့ Vivavity ဆေးရုံကတော့မိုဒါနာရဲ့ COVID-19 ကာကွယ်ဆေးနှစ်ကြိမ်ထိုးနှံမှုအတွက်အွန်လိုင်းကနေတည်တံ့ကြိုတင်ကာကွယ်ဆေးတစ်ထောင်ခနဲ့ဦးရောင်းချပေးမယ်ဆိုပြီးကြေညာတာကနားလည်မှုလွဲပြီးကြေညာခဲ့တာလို့ Reuters သတင်းကိုပြောပါတယ်။ဆေးရုံရဲ့ကြေညာအရကြိုတင်စည်းရင်းသွင်းကဘတ်လေးတောင်ကြာပြီးထိုးစင်းနေပါဆိုရင်စီးထိုးပြီးတဲ့အထိဘတ်ငွေ1000အမေရိကန်ဒေါ်လာ330ကုန်ကြမှာဖြစ်ပါတယ်။ထိုင်းကျမကြီးဝန်ကြီးဌာနကတော့နိုင်ငံတွင်း COVID-19 ကာကွယ်ဆေးတစ်ခုကိုမှအတိမပြုရသေးတာကြောင့်ဒီကြော်ညာကိုဆေးရုံစီမင်းစည်းကမ်းတွေကိုဖောက်ပြတာဖြစ်လို့ဖယ်ရှားပြဖို့အမိန့်ထုတ်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ရှင်းလင်းခဲ့ပါတယ်။ဒီကိစ္စကနားလည်မှုလဲတာတသက်ဖြစ်လို့အခုအဲ့ဒီအစီအစဉ်ကိုရပ်ဆိုင်ထားကြောင်းနဲ့ဆေးရုံအနေနဲ့ကာကွယ်ဆေးတွေကိုကြိုတင်မှယူဖို့စီစဉ်ခဲ့ပေမဲ့အခုတော့ရပ်ဆိုင်လိုက်ပြီဖြစ်ကြောင်း Vivavity ဆေးရုံကြံကြားမှုချိတ်ဆက်ကူပွဲဝတ်ကရိုက်တာသတင်းဌာနကိုပြောပါရယ်အစောပိုင်းတုန်းကတော့ဒီအစီအစဉ်ရ2021ခုနှစ်နောက်ပိုင်းမှာကာကွယ်ဆေးရဖို့ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားကြိုတင်မှကြားရမယ်လို့ကြေညာခဲ့တာဖြစ်ပါရယ်